ထိုင်းနိုင်ငံမှာမကြာခင်ကအသစ်ထုတ်ပြန်ခဲ့တဲ့လောသမဆိုင်ရာစီကံချက်ဥပဒေကြောင့်ဒီဖမ်းဆီးရေးယူခံရမယ့်အရေးကိုစိုးရင်ပူပန်ပြီးတော့တောင်းနဲ့ချီတဲ့ရွှေပြောင်းလုံသမားတွေဌာနကိုပြန်နေကြပါတယ်အခုတော့ဒီဥပဒေကိုဆိုင်းငံ့ထားဖို့ထိုင်းစစ်စွာကမနေ့ကပဲအထူးမိန့်ထုတ်ပြန်လိုက်ပါတယ်ထိုင်းဝန်ကြီးချုပ်ပရာယုချန်အိုချာကထုတ်ပြန်နဲ့လိုက်တဲ့အဲ့ဒီအထူးမိန့်အရ2018ခုနှစ်ဇန်နဝါရီလ1ရက်နေ့ကိုနောက်ဆုံးထားပြီးတော့ထိုင်းနိုင်ငံအတွင်းကတရားမဝင်လုပ်သမားတွေမှတ်ပုံတင်ရမယ်လို့ဆိုပါတယ်မကြာခင်ကထုတ်ပြန်ခဲ့တဲ့လုပ်သမားဆိုင်ရာစီကံချက်အသစ်တွေအရတရားမဝင်လုပ်သမားတွေကိုမိမယ်ဆိုလို့ရှိရင်ထောင်ဒဏ်5နှစ်ထိကြာခံရနိုင်ပါတယ်အဲ့ဒီစီကံချက်တွေကြောင့်အင်းကြီးချင်းနိုင်ငံတွေဖြစ်ကြတဲ့မြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံကထိုင်းမှာလာပြီးတော့လုပ်နေကြတဲ့လုပ်သမားတွေကလူ3000လောက်ဌာနေကိုပြန်ကုန်ကြတာပါ